အိန္ဒိယနဲ့ရုရှားတို့ဟာဒေါ်လာဘီလီယံပေါင်းများစွာတန်ဖိုးရှိတဲ့နျူကလ িয়ার ဓာတ်အဖိဆိုင်ရုံတွေအိန္ဒိယနိုင်ငံထဲမှာတည်ဆောက်ဖို့ပြင်ကာကွယ်ရေးနဲ့အရက်ဖက်ဆိုင်ရာတွေမှာပူးပေါင်းဆောင်ရွက်ဖို့အတွက်သဘောတူလက်မှတ်ရေးထိုးခဲ့ကြပါတယ်။မော်စကိုကိုအလဲရောက်လာတဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တွေ့ဆုံဆွေးနွေးခဲ့ပြီးသဘောတူလက်မှတ်ရေးထိုးပွဲအပြီးမှာတော့လာမယ့်20အတွင်းမှာအိန္ဒိယနိုင်ငံမှာဓာတ်အဖိဆိုင်ရုံအနည်းဆုံး6ခုတည်ဆောက်ရေးအတွက်ရုရှားကအကူအညီပေးမယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောကြားခဲ့ပါတယ်။အိန္ဒိယတောင်ပိုင်းကအန္ဒရာပရာဒက်ရှ်ပြည်နယ်ထဲမှာတခုကိုမီဂါဝတ်1200စီထုတ်ပေးနိုင်မယ်နျူကလ িয়ার ဓာတ်အဖိဆိုင်ရုံ6ခုကိုတည်ဆောက်မှာဖြစ်ပါတယ်။လောလောဆယ်မှာတော့အနာကတမင်နာဒူပြည်နယ်ထဲမှာရုရှားက6ခုကိုဆောက်လုပ်နေတာပါ။စီးရဲနဲ့နှီးပညာပိုင်းဆိုင်ရာအနီးကပ်ပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်နေတာနဲ့ပတ်သက်ပြီးသမရပူတင်ကပြောကြရမှာတော့သူတို့ဟာ Brahmos missile ဒုံးကျည်ထုတ်လို့ရေးကိုအောင်မြင်မြင်လှုပ်ဆောင်နေကြောင်းနဲ့ရုရှားပုံစံထုတ် Jet တိုက်လင်းနဲ့တဲပို့လင်းပုံစံတစ်ကိုနှစ်နိုင်ငံပူးတွဲတိဆောက်ဖို့အတွက်စီစဉ်နေကြောင်းလည်းပြောပါတယ်။ American company တွေဖြစ်ကြတဲ့ GE နဲ့ Westinghouse အပြင် American အခြေစိုက် Japan ရဲ့ Toshiba တို့ကအိန္ဒိယနိုင်ငံရဲ့ nuclear စွမ်းအင်ကဏ္ဍမှာပါဝင်လှုပ်ဆောင်ဖို့အတွက်စဉ်းစားနေကြမှာပဲ။အိန္ဒိယကရုရှားကိုလက်ခံလိုက်တာဖြစ်ပါတယ်။အိန္ဒိယက nuclear ဓာတ်ပေါင်းဖို့တွေအတွက်လှုပ်ဆောင်တဲ့ဒီကုမ္ပဏီတွေကလည်းမတော်တဆအန္တရာယ်ဖြစ်လာရင်တာဝန်ခံမှုရှိစေတဲ့ဥပဒေကြောင့်ဆိုင်းငံ့နေကြတာဖြစ်ပါတယ်။အိန္ဒိယနဲ့ရုရှားနှစ်နိုင်ငံတို့ကတော့လာမယ့်10နှစ်အတွင်းဒေါ်လာ10ဘီလီယံကနေဘီလီယံ30အထိကုန်သွယ်မှုမြင့်တင်ဖို့လဲစီစဉ်နေကြတာဖြစ်ပါတယ်။